ရှမ်းပြည်နယ်တာရန်မြို့နယ်အတွင်းမှာအစိုးရတပ်နဲ့ရှမ်းပြည်တပ်မတော် SSA မြောက်ပိုင်းတို့အကြားဒီရက်ပိုင်းတွင်တိုက်ပွဲဖြစ်ပွားတာကြောင့်အနည်းဆုံးဒေသခံ400ကျော်ဟာနေအိမ်တွေကိုစွန့်ခွာပြီးတော့ဖုန်ကြီးကျောင်းတွေမှာတွားရောက်ခိုလုံနေကြရပါတယ်။ဒီကနေ့အထိလည်းနှစ်ဖက်တပ်တွေအကြားမှာစစ်ရေးတင်းမာမှုတွေရှိနေတယ်လို့ဒေသခံတွေကပြောဆိုပေမဲ့လို့တပ်မတော်နဲ့ SSA မြောက်ပိုင်းဘက်ကတော့အစိုးရငြိမ်းချမ်းရေးအဖွဲ့ကနေတဆင့်ညှိနှိုင်းနေတယ်ဆိုပြီးပြောပါတယ်။သတင်းပြေဆောင်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကတင်ပြထားပါတယ်
တိုင်းမျိုးနယ်အတွင်းကတိုက်ပွဲဟာဒီလ6ရက်နေ့ကဖြစ်ပွားခဲ့တာပါဒီတိုက်ပွဲကြောင့်ဒေသခံရွာသူရွာသားတွေဟာတိုင်းမျိုးနယ်ရှိကျေးရွာတချို့ကဘုန်းကြီးကျောင်း၄ချောင်းမှာထွက်ပြေးတင်းရှောင်နေရတယ်လို့တိုင်းမျိုးကကိုကြီးကယ်ဆယ်ရေးဆောင်ရွက်နေသူတဦးကပြောပါတယ
်မနေ့ကသွားကြည့်တာတော့ဘုန်းကြီးကျောင်း၄ချောင်း၄နေရာမှာရောက်နေတယ်လို့ပြောရဲတော့လောက်ဘုန်းကြီးကျောင်းမှာ80ကျော်ရှိတယ်အဲဟိုမှဘုန်းကြီးကျောင်းမှာလည်း90ကျော်ရှိတယ်ဘုမမအာလုံးမှုကျောင်းမှာပြရမယ်34ကျေနောက်ဟိုနမ်ပင်ဆိုတာရှိတယ်နမ်ပင်ရွာမှာလည်းပြောရတာအဲ့ဒီကျောင်းတော့ကျွန်တော်တို့မရောက်ခဲ့ဘူးအဲ့မှာလည်း140လို့ပြောတာပဲအဲ့ရွာနာမယ်တွေတော့လောက်တော့ဘုမမဆိုတာအဲ့ပြုတ်ဝင်ဖို့ရွာပဲရွာဟုံးကြီးကျောင်းပဲလောလောဆယ်တော့သူတို့အဲ့ဟုံးကြီးကျောင်းကပဲဆန်းဧခါပါ냐တုတ်ပြီးတယ်ပြီးတော့အဲ့ရွာခံလူတွေပဲသူတို့ဟိုထုတ်ပေးထားတာရှိတာ
ဒေတာတွင်းလက်ရှိအခြေအနေကိုသူကအခုလိုဆက်ပြောပါတဲ့
တိုက်ပွဲကတော့ဟိုတည့်6ရက်နေ့လောက်ပဲဖြစ်တာဒါပေမဲ့ဒီတပ်တော်ဘက်ကလည်းထုတ်ပေးဘူးဟိုဘက်ကလည်းရှိနေတယ်ဆိုတော့ဒီနေ့ကတည်းကရှိနေတယ်ဆိုတော့သူကရွာလူတွေကတော့သူပိုတည်တယ်လေနော်နောက်ဒီနေ့ကတပ်တော်ကသူတို့ရွာထဲမှာဝင်ပြီးတော့စမ်းချရတာအဲ့ရှိနေတော့အဲ့လားမနေရကြတာပါအဲညပြန်လာတယ်အမိကတော့အမျိုးအမျိုးလေးနေတာဘောနော်အဲ့လားနဲ့သူတိုက်ပွဲရှိမှာဆိုလို့အဲသူပြီးတော့ရှောင်းလာတဲ့သဘောပေါ့ဗျာ
ဒီနေ့ထုတ်မြောက်ရီသတင်းစာမှာတော့တယန်းမြို့နယ်နတ်ပင်ကျေးရွာအနီးမှာနေမြေလုံခြုံရေးဆောင်ရွက်နေတဲ့တမ်ဘရော့စစ်ကြောင်းနဲ့နေမြေကျော်လွန်လှုပ်ရှားနေတဲ့ SSA ဝဟိုင်းအဖွဲ့တို့ထိတွေ့တိုက်ပွဲဖြစ်ခဲ့ကြောင်းဖော်ပြပါတယ်ဝဟိုင်းခြေဆိုင် SSA မြောက်ပိုင်းအဖွဲ့ဟာဒီလ3ရက်နေ့ကနောင်မိန်ကွန်ဟုံးနဲ့တောလောက်ကျေးရွာကအရက်သား22ယောက်4ရက်နေ့ကတယန်းမိုင်းကောင်ကားလမ်းမှာအရက်သား15ယောက်ကိုအကြောင်းမဲ့ဖမ်းဆီးခဲ့ကြောင်းဒါကိုဒေသခံပြည်သူတွေကသတင်းပေးလာတဲ့အတွက်လိုက်လံရှင်းလင်းစဉ်6ရက်နေ့မှာတိုက်ပွဲဖြစ်ခဲ့ကြောင်းနဲ့ဖမ်းဆီးခံရသူ38ယောက်လွန်ပြောက်ဖို့အတွက်လိုက်လံဆောင်ရွက်နေတယ်လို့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ညီချမ်းရေးဘူဌာန NRPC ကတစင်လဲဆောင်ရွက်နေကြောင်းဖော်ပြထားပါတယ်ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးဆိုင်းစုကတော့ဒီနယ်မြေတွေဟာသူတို့ပုံပန်သွားလာနေတဲ့နယ်မြေဖြစ်ကြောင်းနဲ့အရက်သားတွေကိုဖမ်းဆီးတာကလည်းစစ်စစ်ချက်အရမူရစေဝါတုံးဆွဲသူတွေဖြစ်လို့ဖမ်းဆီးတာဖြစ်ကြောင်းပြောပါတယ်အရက်သားတွေပြန်လွတ်ပေးရေးနဲ့ပတ်သက်ပြီးဒုဗိုလ်မှူးကြီးဆိုင်းစုကအခုလိုဆက်ပြောပါတယ်
သူကမူရစေဝါနဲ့ပတ်သက်နေရတယ်အဲ့ဒီဟာတွေမူရစေဝါတရားတွေပြည့်စုံနေပြီကျွန်တော်ကပြန်လွတ်မှာပါဒီဟာလိုက်တိုက်နေတော့ပိုကဆိုးမှာပေါ့အဲ့တော့တိုက်နေတော့ငါဆက်လာကမပြီးဘူးမုန်းကွာစီမှာပဲဖြစ်တယ်ဒီမလူရတဲ့ဒီစီးပွဲတွေများလဲပြန်ပွားသွားနိုင်တယ်ဒါမကောင်းဘူးပေါ့ကျွန်တော်ကတိုက်ပွဲဖြစ်ပါတယ်ဆိုတဲ့အလိုမျိုးကျတော့ကျွန်တော်ကဟိုပါပေါ့ဆက်ကျင်ရတိုင်းခဏချုပ်မလဲကျွန်တော်အကြောင်းပြထားတယ်အရင်းကြီးကော်မတီမှာလဲကျွန်တော်ကပြင်ပြထားတယ်ဒါဒီကြောင့်ဒီပဲဖြစ်သွားပါတယ်လို့တော့ဒါတော့မဖြစ်ဖြစ်ပါဘူးလို့တော့အဲ့ဒါမျိုးလေးကျွန်တော်ကဟိုညနိုင်ပါတော့ဖြစ်ပါတယ်
SSPP SSA မြောက်ပိုင်းအဖွဲ့ဟာအစိုးရနဲ့ပြည်내အဆင့်ပြည်ထောင်စုအဆင့်အပြစ်ခတ်ရက်စဲရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးထားပေမဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုတော့လက်မှတ်ရေးထိုးထားတာမရှိသေးပါဘူးတမ်ရော်ကတော့ပြီးခဲ့တဲ့ဒီဇင်ဘာလကစတင်ပြီးကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်း၅တိုင်းမှာတပတ်သက်အပြစ်ရကြောင်းထုတ်ပြန်ထားတယ်လို့ဒီနှစ်နှစ်ဦးပိုင်းမှာလည်း NRPC နဲ့ SSPP SSA မြောက်ပိုင်းအဖွဲ့အကြားမှာငင်းချမ်းရေးနဲ့ဒေသဖွံ့ဖြိုးရေးအတွက်ဆွေးနွေးတာတွေရှိခဲ့ပါတယ်